မြန်မာကျပ်ငွေတန်ဖိုးဟာဒီကနေ့ညနေပိုင်းမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်1630ဝန်းကျင်အထိကျဆင်းနေစေဖြစ်ပါတယ်။နိုင်ငံသားငွေနဲ့မှာယူရတဲ့ဈေးဝနဲ့ကျန်းမာရေးသုံးပစ္စည်းတချို့ဈေးတက်သွားပြီးဖြန့်ဖြူးရောင်းချသူတချို့ကတော့ဈေးကွက်ကိုစောင့်ကြည့်နေရတဲ့အခြေအနေနဲ့အယောင်းဝယ်ခိတရက်ဆိုင်ထားပါတယ်။ဆက်သုံးစီဈေးကွက်မှာလည်းဆက်ပြီးတော့ဈေးတက်နေတာကြောင့်ခီးသွွားလုပ်ငန်းပေါ်မှာရိုက်ခတ်မှုတွေရှိနေတာပါ။ဗီဒီယိုသတင်းတော့ကိုထက်အောင်ခန်းကရှင်းပြပါမယ်
။ကျန်းငွေတန်ဖိုးကျဆင်းတာဟာနိုင်ငံတကာငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုဆိုပြီးမြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီနှစ်ဈေးကွက်မှာဒေါ်လာကိုကျပ်ငွေ1630ကျော်တိရှိပြီးခဲ့ပြီးပြီးခဲ့တဲ့3လကငွေလဲလုံးနဲ့နှိုင်းယှဉ်ရင်ကျပ်ငွေတန်ဖိုးဟာ20ရာခိုင်နှုန်းကျော်ကျဆင်းသွားတာဖြစ်ပါတယ်။ကျပ်ငွေတန်ဖိုးကျဆင်းတဲ့တစ်ချိန်တည်းမှာပဲဒေါ်လာနဲ့မှားယူတဲ့ဈေးဝနဲ့ကျန်းမာရေးသုံးပစ္စည်းတွေဈေးတက်သွားပြီးဈေးကွက်အခြေအနေကိုစောင့်ကြည့်တဲ့အနေနဲ့ဖြန့်ဖြူးတာတွေကိုရပ်ဆိုင်းနိုင်ပြီလည်းရှိနေပါတယ်။ပြည်တွင်းဈေးကုမ္ပဏီတစ်ခုကအယောင်းမန်နေဂျာတဦးကအခုလိုပြောပါတယ်
။အားကြောင့်လဲဆိုတော့လေဒါကျွန်တော်တို့ကဒီဈေးကအတက်တဲ့ခါကျရင်ဒီပိတ်တယ်ဆိုတာခဏစောင့်ကြည့်တဲ့သဘောပါ။အဲ့သဘောပါပဲကျွန်တော်ပြန်ဖွင့်တာပါ။ပြန်ဖွင့်ပါမှာ။ဈေးတအားတက်ရင်အယောင်းပိတ်လိုက်တယ်။ပိတ်ပြီးတော့ခဏတခြားကုမ္ပဏီကလုပ်တယ်ပြန်ကြည့်ရဲတို့ဈေးတက်ရင်အဲ့လိုပဲပြည်နေပြတာရှိပါတယ်။အဲ့ဒါပဲဘယ်လိုပြောလဲပိတ်တယ်ဆိုတာကျွန်တော်ခဏပဲဖြစ်မှာပါ၁ရက်၂ရက်အဲ့လောက်ပဲဖြစ်မှာအခုကလည်းငွေသေးရလဲတစ်ခါမှမကြုံဘူးရဲ့ဈေးကိုရောက်သွားတာလေအမြင်ဆုံးဟိုဖြစ်တင်နေရပါတော့ရင်းနှီးမဆိုရင်အဲ့လောက်ကြီးမတက်ဘူးလေ
ကျပ်ငွေတန်ဖိုးကျဆင်းတယ်လို့73စီဈေးကလည်း73ရာခိုင်နှုန်းကျော်ထိုးတက်သွားတာကြောင့်ခီးသက်တင်အဝေးပြေးကားတချို့ကကားကားတွေတိုးကောက်ခွင့်ပေးဖို့တာဝန်ရှိသူတွေကိုတင်ပြသွားမယ်အကြောင်းပြည်တွင်းမှာသတင်းတွေရေးပါတယ်JJ Expert ရဲ့ဥက္ကရာဦးမြင့်ဦးကအခြေအနေကိုအခုလိုပြောပါတယ်
။တောင်းကြည့်နေတော့ကျွန်တော်ဘယ်လောက်တောင်းခနိုင်မလဲပေါ့ဗျာ။ဘယ်လိုပြောပြောဟိုသူ့လိုမိုးရင်းကာလကလည်းခီးတွေကလည်းပါအဲ့တော့ဒီကြားတဲ့ဟိုဟာဖြစ်တော့ရက်ခတ်မှုကတော့တော်တော်များတယ်။ဟိုကျွန်တော်ပိုစိတ်ပူတာကအခုဒီလောက်ကိုပဲကျွန်တော်တို့လုတ်ကတ်နေဒီတဲ့ဒီတဲ့ကိုကျွန်တော်ပိုချောက်တာဘယ်လိုလုပ်ရမှန်းမသိတာဗျာ။တော်တော်တော့အကြက်တဲတော့ရိုက်နေ
ကျငွေတန်ဖိုးကျဆင်းမှုကြောင့်အခြေခံစားကုန်တွေပေါ်ဈေးကွက်ရဲ့ရက်ခတ်မှုတွေရင်ဆိုင်ရနေချိန်မှာပြည်တွင်းစံဈေးကလည်းဆက်တက်နေပါတယ်။ဆက်လုံငန်းရှင်တချို့ကတော့စံစည်းတက်တာဟာကျငွေတန်ဖိုးကျဆင်းတာထက်နေကနေရန်ကုန်ကိုစံဝင်နေလို့အဓိကဖြစ်တဲ့အကြောင်းရှင်းပြပါရယ်အဝယ်များလို့တက်တာဖြစ်တဲ့အကြောင်းဘင်းအောင်ကုန်စီတိုင်းမှာစံပွဲရုံပိုင်ရှင်ဦးကအခုလိုရှင်းပြပါရယ
်ရချက်မှုရှိတာဆိုတော့ပပရချက်မှုရှိတာဟောအစိုးပိုးတဲ့လူတွေတော့ပူကျန်တော့ဒါမှလောတယ်တော့အဲ့ဟာကြောင့်ဖြစ်ဘူးဟောပြည်တွင်းဈေးကွက်ကမြင့်စံစည်းကတော့ပစ္စည်းပါလို့ကစံစည်းတက်သွားတာအပြစ်ပေါ်ရင်ရရင်ဒါပြင်ပြီးမှမရဘူးဒါလေဒီရင်းအတွက်ကတော့ဒီရင်းကတစ်စီးချတဲ့အတွက်ဒီရင်းကဒီတက်တာအရင်တော့ကွာအဲ့တသိန်းလောက်ရှိတော့ဒီထဲမှာရှိကြဆိုရင်ကွာအဲ့ကတုံးပေါင်းလောက်ပဲရှိတော့ဒီဝက်ချက်များလို့တက်တာပဲဒါပါပဲ
ကျပ်ငွေတန်ဖိုးအမေရိကန်ဒေါ်လာကိုငွေလဲနှုန်း1630ကျော်တဲ့အထိကျသွားတဲ့အချိန်မှာပဲရွှေဈေးကလည်းဒီနေ့ခောက်ရွှေဈေးတစ်ကျပ်သားကို13,800ထိရောက်သွားပါတယ်ကျန်ငွေတန်ဖိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဘိုးဘန်ကိုအကြံပေးတင်ပြနေကြပါတယ်။ကုန်သွယ်ရေးလုံငွေပြမှုအပြင်ငွေတန်ဖိုးအပြောင်းလဲမြင်တာကိုအခွင့်အောင်းယူပြီးဈေးကစားတဲ့လုပ်ရက်တွေကိုထိထိရောက်ရောက်ကင်တွေဖြည့်ရှင်းဖို့လည်းအကြံပေးပြောဆိုနေကြပါတယ်ခင်ဗျာ။